ကချင်ပြည်နယ်ဘမောခရိုင်အတွင်းကမိုက်ဂျာရန်ဒုက္ခသည်စခန်းမှာလုံခြုံရေးအတွက်ဘုံခိုခြင်းတူးနေရင်တွင်းပြိုကျတာကြောင့်ကလေးငယ်၃ဦးသေဆုံးခဲ့ရပါတယ်ပြီးခဲ့တဲ့ရက်ပိုင်းမှာအစိုးရစစ်တပ်ကကချင်လွတ်လပ်ရေးအဖွဲ့ KNU ဌာနချုပ်တရှိရာလိုင်စာမျိုးရင်းကိုလက်နက်ကြီးကြီးတွေနဲ့ပစ်ခတ်တာကြောင့်အစ်သက်သား၃ယောက်သေဆုံးသွားတယ်ဆိုတဲ့သတင်းတွေထွက်ပေါ်လာခဲ့ပြီးတဲ့နောက်အခုလိုဘုံခိုခြင်းတွေတူးနေကြရတာလည်းဖြစ်ပါတယ်ဒီသတင်းနဲ့အတူကချင်ပြည်နယ်ရင်းကနောက်ဆုံးအခြေအနေတွေကို VOA ရဲ့မြန်မာပိုင်းအစီအစဉ်သတင်းတော်ကိုမိုးစောကရန်ကုန်မြို့ကနေအခုလိုသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ဒီရက်ပိုင်းတွေအတွင်းကချင်ပြည်နယ်အတွင်းမှာရထားမိုင်းခွဲတိုက်ခိုက်တာလက်နက်ကြီးနဲ့စစ်လေယာဉ်တွေတုံးပြီးတိုက်ခိုက်တာတွေရှိပြီးစီရေးအရှိန်မြင့်လာတဲ့တချိန်တည်းမှာတော့ KIO ထင်းချုံရဒေသမှာခိုးလုံရောက်ရှိနေတဲ့ဒုက္ခသည်တွေဟာသူတို့ရဲ့လုံခြုံရေးအတွက်ပြင်ဆင်မှုတွေလှုပ်ဆောင်လာနေကြရပါတယ်။အထူးသဖြင့်တော့ပြီးခဲ့တဲ့တနင်္လာနေ့မနက်က KIO ဌာနချုပ်လိုင်စာမြို့မှာလက်နက်ကြီးကြီးကြားရောက်ပေါက်ကွဲခဲ့တာကြောင့်လူ၃ယောက်သေဆုံးခဲ့တယ်လို့သတင်းတွေထွက်ပေါ်ပြီးတဲ့နောက်မှာ KIA တပ်မ3နယ်မြေမိုက်ဂျာယန်ဒေတာကဒုက္ခသည်တွေဟာလည်းလုံခြုံရေးအတွက်ဘုံခိုခြင်းတွေတူးလာကြပါတယ်။မနေ့ကတော့ဘုံခိုခြင်းတူးနေစဲမှာတွင်းပြိုကျတဲ့အတွက်ကြောင့်ကလေးငယ်3ဦးသေဆုံးခဲ့ရတယ်လို့မိုက်ဂျာယန်ကဒုက္ခသည်တွေကိုကူညီနေတဲ့ဝမ်ပေါင်နှင်းထွဲခေါ်ဘဝအလင်းကူညီရေးအဖွဲ့ကမတ်မေလီအောင်ကပြောပါတယ်။
ဒုက္ခတဲ့ဒီအခြေအနေကဒီဥပက္ခနဲ့အစာကလေးကမောင်းထုတ်ထားတာရှိတော့ကိုယ်ပက္ခမကူးနိုင်ဘူးလေလက်မခံတဲ့ဟာမျိုးဆိုတော့ဘလောက်ပဲဆိုးဆူဝါးဝါးဖြစ်နေလဲဒုက္ခတွေကကိုယ်စခန်းမှာဒီတိုင်းပဲရှိနေတယ်တချို့ကဒီလေရင်လာတိုက်တယ်ဆိုတော့ကတုတ်ချင်းနေတူးတာပေါ့ဒီစမတိုင်းယံဒီပက်နားမှာရှိတဲ့စခန်းတွေမှာလည်းကတုတ်ချင်းတူးတယ်တူးတော့မနေ့ကအဲ့ဒီကတုတ်ချင်းတူးရာကနေတူးပြီးတော့မြေပြူပြီးတော့ကလေး၃ယောက်ပေသွားတယ်ကိုဒီနေ့ဒီနေ့အတူပါချပြီးသွားပြီ
တည်ဆုံးသွားတဲ့ကလေးတွေဟာအသက်10နှစ်နဲ့13နှစ်ကြားအရွယ်တွေဖြစ်ကြောင်းနဲ့ဖြစ်ပျက်ပုံကိုသူကအခုလိုဆက်ပြောပါတယ
်ကတုတ်ချင်းကတူးနေရင်တန်းလန်းတိတုံးနေလည်းဗါရီလည်းဟောမခူရသေးဘူးအဲ့လိုလည်းမလို့ရသေးတဲ့အချိန်မှာကလေး၄ယောက်လောက်ကအဲ့မှာတွားဆော့တာတွားတူးဆော့တာသူကြီးတွေခဏထမင်းစားနေတော့သူတို့ကအဲ့ဒီကျင်းသေးဝင်သွားလိုက်တာအဲ့ဒါနဲ့ပြုတ်ကျပြီးတော့တယောက်ကလွတ်သွားတယ်၃ယောက်ကအဲ့ဒီမှာပဲပွေချင်းပြီးပြီးသွားတယ်မကြာမှအဆောင်ကမတူးပါဘူးကိုလိုက်စားမှာဒီခဲ့တဲ့နေရ3ရက်လုံးကဟိုဒီအကြသားတွေဖြည့်တယ်လေ3ယောက်ဖြည့်တယ်ဒိဆာတွေအဲ့ဒါဖြစ်ပြီးတော့မဖြစ်တော့ဘူးဆိုပြီးတော့မကြာရန်ဘက်ကစခန်းနေလဲတူးကြတာ
မကြာရန်ဒေသဘက်မှာမင်းညားကအထိတိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေစေဖြစ်ပြီးအရင်3ရက်လောက်ကတော့လေရင်သုံးပြီးတိုက်ခိုက်တာတွေရှိတယ်လို့ပြောပါတယ်ကြောက်စိမ့်ထွက်ရှိရာဖားကန်ဒေသဘက်မှာလည်းဒီရက်ပိုင်းတွေအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေကြောင်းနဲ့လက်ရှိအခြေအနေကိုတော့ဖားကန်ဒေသခံတယောက်ကအခုလိုပြောပါတယ်
ဘာကချင်းရတော့မော်ရဲပဲဒီတော့လက်နေငယ်တန်လေးတွေနဲ့ကြားရတယ်ဒီနေ့ပါဆိုရင်တော့ပြောမယ်ဆို3ရက်လို့ပြောမှာပေါ့ပျောက်ကြပျောက်ကြလေးတွေပါနိုင်ဝက်ကြားလိုက်တနိုင်ကြားလိုက်အဲ့လောက်လေးတွေပါဒါပေမဲ့ဟိုတစ်ဖက်နဲ့တစ်ဖက်အသေးပျောက်တွေပါဒီသတင်းတော့မရပါဘူးမနေ့တုန်းကတော့ဒီအကြောင်းပိတ်တယ်လေမနေ့တုန်းကပိတ်ရတဲ့အကြောင်းရင်းကဒီလိုလေဂျူဟာကုန်းငယ်ကျွန်တော်တို့ဖားကခေတန်းကျောင်းတွေကနီးရလေပြီးတော့အဲဂျူဟာကုန်းကနေပြီးတော့သနတ်တာเออมาจ้าล่ะก็จ้าเลยพี่เล็ก5แจ๊ลောက်จ้าได้ด้วยจ้องหน้าฤเนี่ยนี้โจจ้องเสียเสียมาฤไปไปดาวะมะเนี่ยติเยไปไปบาเลยทีนี้တော့ปုံมาณีซาเปลี่ยนพ่นมาเลย
พากั้นเนี่ยโมกองกาลังก็တော့ปိတ်แท้ล่ะ6แจ๊ลောက်ชื่อนี่พี่อณีปัดวินจินก็หม่อฤมาไต่ป่วยผิดนี่ล่ะจ้องพากั้นเนี่ยลงคิงโกติ้งช่องลาดูอเนซง900ลောက်ชื่อนี่เดะโหลเลยပြောบาเด KIO ฐานะจุไลซาดีตาบักก็เฉยนี่โกจ้องตาตัดมรอก็บุมูมินทีก็อะคูโหลပြောบาเด
လေငါနဲ့တောက်လျှောက်ဖြစ်နေတယ်2နာရီ15နေအခု2နာရီကျော်တဲ့အထိကိုတောက်လျှောက်သူတို့မရမနာဖြစ်နေတာတောက်လျှောက်ပဲလေးနဲ့ပြီးလာလိုက်ပြင်လိုက်နောက်ထပ်နှစ်စီးကကြည်သွားပြန်မရှိလိုက်တောက်လျှောက်ဖြစ်နေတယ်ခါရခါရတောင်းခါရဘုံလို့ခေါ်တယ်လေးနဲ့လာပြစ်တာနေတယ်လို့နီးနီးပါပဲအောက်ကနေရေပြဲတက်ပြီဆိုတာနဲ့သူတို့လေကြောင်းကအများနဲ့ပတ်သွားတယ်မနေ့ကလည်းလာတယ
်ဒီကနေ့မနေ့အစောပိုင်းကလည်းလိုက်စာမျိုးဘက်ကိုလက်နဲ့ကြီးနဲ့ပြစ်ခတ်နေတဲ့အတန်တွေကြားနေရတယ်လို့သူကဆက်ပြောပါတယ်ပြီးခဲ့တဲ့တနင်္လာနေ့ကလိုင်စာမြို့အတွင်းကိုအစိုးရစစ်တပ်ဘက်ကပစ်ခတ်တဲ့လက်နက်ကြီးကြီးကျခဲ့တာကြောင့်အရက်သား၃ယောက်သေဆုံးခဲ့တယ်လို့ KIA ပြောရေးဆိုခွင့်ရှိသူကပြောဆိုပြီးမြန်မာအစိုးရရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရထွတ်ကတော့ဒါဟာမှမှန်ကြောင်း Facebook အင်တာနက်လူမှုကွန်ရက်ပေါ်ကနေတစ်ဆင့်တုံ့ပြန်ပြောဆိုထားပါတယ်။တစ်ချိန်တည်းမှာတော့အစိုးရပိုင်းသတင်းစာတွေမှာKIA ကအရက်သားတွေကိုဖမ်းဆီးတာပစ်ခတ်တာအပြင်မြစ်ကြီးနားမန္တလေးမီးရထဘုံခွဲတိုက်ခိုက်တာလန်ဒရာတွေဖောက်ခွဲဖြက်စီးတာနဲ့မိုင်းထောင်တာတွေကြောင့်အရက်သားတွေထိခိုက်သေဆုံးရာကြောင့်သတင်းတွေမှာဖော်ပြနေပါတယ်။တရုတ်အမေရိကန်နဲ့နိုင်ငံကြီးတွေအပါအဝင်ပြည်သူလွတ်တော်ကကချင်ပြည်နယ်မှာစီရဲတင်းမာမှုအရှင်လျှော့ချဖို့အတွက်တိုက်တွန်းခဲ့ပေမဲ့ဒီကနေ့အထိတော့တိုက်ပွဲတွေဟာဆက်လက်ပြင်းထန်နေပြီး K KIA နဲ့အစိုးရတပ်အကြားတင်းတိခွဲကျော်ကြာမြင့်လာတဲ့စစ်ပွဲကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူဒုက္ခသည်ပေါင်းဟာတသိန်းခွဲလောက်အထိတိုးမြင့်လာနေပါရခင်ဗျာ။